တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲမှာအဓိကထားပြောနေရတဲ့ဉာဏ်ပညာအခြေပြုပစ္စည်းမူဝံခွင့်ဆိုင်ရာပြဿနာတွေကိုဇန်နဝါရီလ၁ရက်နေ့ကစပြီးတရုတ်နိုင်ငံရဲ့အမြင့်ဆုံးတရားရုံးမှာကြားနာစစ်ဆေးတော်မှာဖြစ်ကြောင်းတရုတ်အစိုးရကကြေညာလိုက်ပါတယ်။စစ်ပွဲအင်အားကြီးနှစ်နိုင်ငံကြားကုန်သွယ်ရေးမှာအခြေတင်ဖြစ်ရကနေအမေရိကန်ဒေါ်လာဘီလီယံ300ကျော်ဖို့အပြန်အလှန်အခွန်တွေတိုးကောက်နေရကနေဒီဇင်ဘာ၁ရက်နေ့ရောက်မှရက်ပေါင်း90နောက်ထပ်အခွန်တိုးမကောက်ဖို့အတွက်သဘောတူညီမှုရခဲ့တာဖြစ်ပါတယ်။ဉာဏ်ပစ္စည်းမူဝံခွင့်နဲ့ပတ်သက်တဲ့စည်းမျဉ်းတွေကိုလိုက်နာအောင်တရုတ်အစိုးရကတင်းတင်းကြပ်ကြပ်မလုပ်ခဲ့တဲ့အပြင်တရုတ်နိုင်ငံထဲမှာဝင်ရောက်လုပ်ကံတဲ့နိုင်ငံခြားကုမ္ပဏီတွေကိုနည်းပညာတွေအတ္တမလွှဲပြောင်းခိုင်တယ်လို့အမေရိကန်နဲ့ EU ဥရောပကသတ်မှတ်ကြလို့ကဝေဖန်နေကြတာပါအခုလိုညာနာပစ္စည်းမူဝိုင်းကဆိုင်ရာအမှုတွေကို2009ကစပြီးတရုတ်အထက်တရားရုံးမှာစတင်ကြားနာစစ်ဆေးတော်မှာဖြစ်ကြောင်းတရားရေးဌာနဒုတိယအကြီးအကဲဆင်းနေနေပြောကြားချက်ကိုတရုတ်အစိုးရဆင်ဝါသတင်းမှာဖော်ပြထားပါတယ်အရင်တော့ကတော့ဒီအမှုမျိုးကိုခင်အဆင့်အဆင့်မြင့်တရားရုံးတွေမှာကြားနာခဲ့တာဖြစ်ပါတယ်။အခုလိုလှုပ်ဆောင်မှုကတရားရေးဆိုင်ရာရှောက်ထားချက်တွေတမတ်ရှိလာစေမယ့်ပြင်တရားရုံးကြားနာစစ်ဆေးမှုထိရောက်ပြီးအရေးသွေးကောင်းမွန်တိုးတက်မယ်လို့လည်းပြောပါတယ်။